စကိုင်းတိုင်းတပင်းမြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းရက်သားနှစ်ဦးသေဆုံးခဲ့ပြီးဖမ်းဆီးခံရတဲ့သူတွေလည်းရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်စစ်ဘေးရောက်2000ကျော်လဲတင်းချောင်းနေရပြီးနာမကျန်းသူတွေလည်းရှိနေကြပါတယ်တပင်းမြို့နယ်ထဲကအခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်
စက်တင်ဘာ30ရက်ကစလို့တပည့်ရင်မြို့ပေါ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဟာမြို့နယ်တမိုင်ခွဲလောက်တာဝေးတဲ့လက်တီချေးရွာကိုနယ်မြေရှင်းလင်းရေးလုပ်ခဲ့ပြီးတဲ့နောက်ရွာအတွင်းမှာအမျိုးသားရုပ်အလောင်းတစ်လောင်းတွေ့ရှိခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်နဲ့ဒေသခံကကွယ်